ကယင်ပြည်နယ်ထဲမှာကယင်လက်နက်ကိုင် KNU တပ်မဟာတွေထိန်းချုပ်ထားတဲ့နယ်မြေတွေမှာ KNU တပ်တွေနဲ့စစ်ကောင်စီတပ်ကြားမှာတိုက်ပွဲတွေဖြစ်နေတာကြောင့်စုစုပေါင်းပြည်တွင်းဒုက္ခသည် IDP ကတသိန်းကျော်ရှိနေတယ်လို့ကယင်လူခွေအဖွဲ့ KHRG ကဖော်ပြလိုက်ပါတယ်KNU ရဲ့လက်အောက်မှာတော့တပ်မဟာ9ခုရှိပါတယ်အဲ့ဒီအထက်ထဲမှာတိုက်ပွဲအဖြစ်အများဆုံးတပ်မဟာ9ဒေသမှာဒီဖပုံခရိုင်မှာဒုက္ခတွေက9000ထက်မနည်းရှိနေတာပါဒီသတင်းအပြည့်အစုံ VOA မြန်မာပိုင်းသတင်းတော့မအေးမှာကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့ကကရင်ပြည်နယ်တွေက KNU ကရင်မျိုးသားစည်းရုံးထိထုတ်တဲ့နေမျိုးတွေမှာစစ်တပ်နဲ့ KNU တပ်တွေတိုက်ပွဲတွေရှိခဲ့ပါတယ် KNU ရဲ့လက်နက်ကိုင်တမဟာ9ခုရှိပြီးအဲ့ဒီတမဟာကြီးထိတ်ထုတ်ထားတဲ့နယ်မြေတွေမှာတိုက်ပွဲတွေစီးရဲလှုပ်ရှားမှုတွေကြောင့်ဒေသခံပြည်သူတွေဟာသူတို့နေထိုင်ရာကြီးရွာတွေမှာမနေရတော့ဘဲတောထောင်တွေထဲမှာပဲပေါအောင်နေထိုင်နေကြရပါတယ်။ဒါကြောင့်ပြည်တွင်းမှာပဲအိုးအိမ်ပြည့်ရွှေပြောင်းရည်နေရတဲ့ဒုက္ခတွေ IDP ဥယျာဉ်သတိတော်နေပြီဆိုပြီးကရင်လူ့အခွင့်အရေးအဖွဲ့ KHRG ရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒာစုက VOA ကိုပြောပြပါတယ်။အများဆုံးကတမဟာကအခြေစိုက်တဲ့ဖပုံခရိုင်ထဲမှာဖြစ်ပါတယ်။
ဒီတွင်နေရာရှိကြောင်းထိုက်သူအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မဟာခုံခုစလုံးထဲမှာကသူ့ကဲ့သို့လောလောဆယ်ရရှိတဲ့နံပါတ်ကြီးတွေအများဆုံးတစ်ခုတစ်ခုဆိုလာတော့ရှိတယ်။ကျွန်တော်တို့ဒီတမဟာခုံကြောင့်နေဆိုင်မှာဆိုလို့ရှိရင်တော့ဒီစောက်ချင်းမြို့နယ်မှာဆိုလို့ရှိရင် IDP ဥကြီးကဆေးရကျော်လောင်းတော့ရှိမယ်။ဒီစောက်ချင်းကမှလင်းမကွေးတို့ကြီးမှာဆိုလို့ရှိရင်လည်းကျွန်တော်တို့ IDPတထောင်ကျော်လောက်တော့ရှိခဲ့တယ်။တမန်ငါမကျော်ခိုင်မှာဆိုလို့ရှိရင်တော့ခုနပြောသလိုပဲဒီထုဆူးစင်မှုတွေတခြားတမန်တွေပြည်ပြည်ထောင်စုလောက်ဆောင်နေတဲ့အပေါ်မှာတော့IDP ကတော့အငြင်းတန်းကိုရှိနေခဲ့တယ်။ရွာသားတွေကဒီလိုမျိုးပဲတုံးဆောင်လိုက်ပြေးလိုက်ကျင်လာလိုက်လို့မရတော့ဘူးနော်။ဒါတော့ဟိုကနေနေချင်ချင်နဲ့ဒီနေနေနေနဲ့ဒီလိုမှမနေရဘူးပေါ့။ခုဒီလိုမှဆိုလို့ရှိရင်တော့တိုက်ကြရမယ်ဒီနေ့ကဖြစ်သွားတယ်လို့ပြောလို့ရတယ်လို့ဆိုတော့သိရတယ်ပေါ့နော်ခမန်းရှင်ရဆိုလို့ရှိရင်တော့ခရိုင်တစ်ခုလုံးပေါ့နော်ဆိုလို့ရှိရင်တော့ IDP ဥကြီးခုနကောင်နဲ့ကူတောင်းကြမှာရှိတယ်ခင်ဗျာ
တက်မဟာတဲ့အခြေစိုက်တဲ့တထုံခရိုင်နဲ့တက်မဟာ6အခြေစိုက်တဲ့ကောကလိခရိုင်ဘက်တီမှာလည်းတိုက်ပွဲတွေပြင်းထန်နေပြီးရွာသားတွေပေါ်တာဆွဲထန်ရတာတိုက်ပွဲတွေအတွင်းရှေ့ကနေတောခိုင်းတာတွေရှိနေတယ်လို့လည်း KHRGဒီလူခွေရေးအဖွဲ့ကပြောပါတယ
်ဆိုတော့ကျွန်တော်တို့ဒီတမဟာတိပေါ့နော်ပထမဆိုင်မှာဆိုလို့ရှိရင်တော့ဒီစစ်ကောင်စီတပ်နဲ့ဒီ PGF ကနေပြီးတော့မှသူတို့ပူပေါင်းပြီးတော့ဒီပထမဆိုင်အတင်းလက်ကိုဝင်ရောက်လာပြီးရှိတယ်စီလုံးဆောင်မှုတွေလုံးဆောင်လာပြီးရှိခဲ့တယ်ဒီလိုရှိရင်လည်းဒီ force labor ပေါ့နော်အကောင့်ကြည့်တာလည်းရှိခဲ့တယ်နောက်တစ်ခုကတော့ဒီကျော်သားရေးဒီဘန်တိုင်းဖြစ်ပေါင်းကြည့်တာလည်းရှိခဲ့တယ်။စီလောက်ဆောင်မှုတွေတက်မှဆောင်မှဆိုလို့ရှိရင်တော့ရှိလာတယ်ကျွန်တော်တွေ့ရတယ်။တော့ပွဲတွေဖြစ်ပေါ်လာတယ်ဆိုတော့မတွေ့ရတယ်။ဒီစက်တင်ဘာနဲ့အောက်တိုဘာအတွင်းမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီတိုင်းစိတ်ကြီးနေတဲ့ကော့ခဲနေတဲ့အတွင်းမှာဆိုလို့ရှိရင်လည်းဒီစစ်ကပ်ကတန်းနေကျွန်တော်တို့ခင်းနေကြမှာတိုက်တိုက်ဖြစ်ပေါ်လာမျိုးတွေရှိတယ်။တိုက်တိုက်ဖြစ်ပေါ်လာချိန်မှာလည်းဒီရွာသားတွေရဲ့ကိုအေးဒီတိကျတဲ့စီတာမျိုးရှိခဲ့တယ
်မြန်မာအစိုးရနဲ့ KNU ကြား2012ခုနှစ်မှာအဖြစ်ခက်ရစိမ်းကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2015ခုနှစ်မှာတော့တနိုင်ငံလုံးဖြစ်ခက်ပိုက်ခတ်မှုရစိမ်းသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါတယ်ဒါပေမဲ့ KNU တက်မှောင်9နယ်မြေမှာတော့မြန်မာစစ်တပ်နဲ့ KNU တပ်တွေကြား NCA ထိုးခဲ့ပြီးနောက်ပိုင်းမှာလည်းထိတွေ့ပြစ်ခတ်မှုတွေမကြာခဏဆူသလိုဖြစ်နေပါတယ်နှစ်ဖက်လုံးကတော့ NCA ကိုချိုးဖောက်တယ်ဆိုပြီးအပြန်အလှန်ဆက်ဆွဲနေကြပါတယ်စစ်ကောင်စီကအာနာသိမ့်ပြီးတဲ့နောက်ထပ်ပြေးတိတ်ဆောင်လာတဲ့အကြမ်းတစ်ဖက်အာနာဖီဆန်ရေးစီဒီအန်လူသားတွေကိုကူညီတာလက်နက်ကင်တိုက်ခိုက်ဖို့တောခုလာသူတွေကိုစီရင်နေကျမှုတွေ KNU ကလုပ်ပေးနေတာတွေကြောင့်အဲ့ဒီနယ်မြေတွေပေါ်စစ်ကောင်စီတပ်တွေကထိုးစစ်ဆင်မှုတွေရှိနေပါတယ်စီရနာချင်းစနစ်အဆုံးသတ်စီဖို့လက်နက်ကင်ခုခံတော်လှန်နေတယ်လို့ပြောထားတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF အတော်များများဟာ KNU နယ်မြေတွေမှာခိုးလုံနေကြပါရဲ့ရှင်